ိုင်းနိုင်ငံမှာလဲဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကစနေနေ့မှာဘန်ကောက်ကလွတ်လပ်ရေးကြောက်တန်စီကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။ကြောက်တန်မှာချက်သွေးအောင်အဝတ်ကိုလွှမ်းပြီးဘရင်ကိုအတည်ရမဖြတ်ဖို့အတွက်ချမှတ်ထားတဲ့တင်းကျပ်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်တိုးလာခဲ့တဲ့အတွက်ဝန်ကြီးချုပ်ပရယုတ်ချန်အိုချာအစိုးရနှုတ်ထွက်ပေးဖို့လူငယ်တွေဥဆောင်တဲ့တောင်းဆိုမှုတွေအရှိန်လျော့လာနေပေမဲ့မကြသေးခင်ကထင်ရှားတဲ့တက်ကြွလှုပ်ရှားသူခေါင်းဆောင်တွေဦးအဖမ်းဆီးခံခဲ့ရတဲ့နောက်မှာဆန္ဒပြမှုတွေပြန်ပြီးတွေ့လာရပါတယ်။အရင်ကနှင်းနှင်းရဲတွေစောင့်ကြံနေတဲ့ကြားကပဲရာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဟာဘန်ကောက်မြို့ကအထင်ကြီးဒီမိုကရေစီကြောက်တန်ရှိရာလမ်းဆောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။